ဟာမတ်အဖွဲ့ကစစ်တပ်ဒါမှမဟုတ်အစိုးရရဲ့အင်အားတရဖြစ်ဆက်သွားလို့မဖြစ်နိုင်ပဲအမြင့်ပြတ်ရှင်းလင်းပြရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကတင်းငွေနေနေမှာပြောလိုက်ပါတယ်။ဥပဒေတွေပြဋ္ဌာန်းချမှတ်နိုင်တဲ့အင်အားတရဒါမှမဟုတ်အုပ်ချုပ်နိုင်တဲ့အင်အားတရဒါမှမဟုတ်အကြမ်းနည်းနဲ့ချင်းချောက်နိုင်တဲ့အင်အားတရဖြစ်ဟာမတ်အဖွဲ့ကရပ်တည်နေသည်ဗျ။ငြိမ်းချမ်းရေးကမဖြစ်နိုင်ဘူးလို့မာကိုရူဘီယိုဟာအစ္စရေးဝန်ကြီးချုပ်နေတန်ယာဟုနဲ့ဂျေရုဆလမ်မှာတွေ့ဆုံခဲ့တော့ပြောခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့အကြီးဝန်ကြီးဟာအရှေ့လယ်ပိုင်းကိုပထမဦးဆုံးရောက်ရှိလာခဲ့တာဖြစ်ပြီး UAE နဲ့ Saudi Arabia နိုင်ငံတွေကိုလည်းသွားရောက်ဥမ္မာပါဒါပေမဲ့ Palestine တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့တော့စီစဉ်မထားပါဘူး American သမ္မတ Trump က Palestine တွေကို Arab နိုင်ငံတွေကလက်ခံထားပြီး American ကို Gaza ဒေသပယ်ပြောင်းပေးဖို့အဆိုပြုထားတာပါ Palestine တွေကိုမရွှေ့ဘဲ Gaza ပြည်နယ်တိဆောက်ရေးတံပြအဆိုပြုချက်တရအတွက် February လ29ရက်နေ့မှာအရပ်နိုင်ငံများထိတ်သိမ်းညီလာခံကိုအီဂျစ်ကအရှေ့ဖြစ်ကမ္ဘာကထပြုခေါ်ထားပါတယ်။ဒီကြလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကိုအရပ်နိုင်ငံများကတောင်းဆိုနေကြပြီးယခင်အမေရိကန်အစိုးရကလည်းသဘောတူထားခဲ့ပါတယ်။